Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ခါနေ2018ခုနှစ်ဩဂုတ်လ25ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမောပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာပါ။ဒီမြောက်ကိုရီးယားအရေးဒီကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းစင်ရေးဆောင်ရွက်ဖို့ဒီမြောက်ကိုရီးယားအနေနဲ့ရောအမေရိကန်အနေနဲ့ပါဆက်လက်ဆောင်ရွက်ဖို့တောင်ကိုရီးယားကတိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာလူမျိုးများထွက်ပြေးနေတဲ့ဖြစ်ရပ်ဟာမြေထဲပင်လယ်ဒေသတွင်ဒုက္ခသည်ပြဿနာမျိုးဖြစ်လာနိုင်ကြောင်းကုလသမဂ္ဂအေဂျင်စီကပြောလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆရာမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဒီကနေ့ဆိုရင်တစ်နှစ်ပြည့်မြောက်သွားပြီဖြစ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေအတွင်အသက်ဆုံးမခဲ့ရသူဆုံးရှုံးနေနာခဲ့ရသူတွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရောမြန်မာနိုင်ငံဘက်မှာပါအောက်မေ့ပွဲဆူတောင်းပွဲတွေဒီကနေ့ကျင်းပပါတယ်
ဟိုနောက်ဘဝကတည်းကလည်းမချွားသေးခြင်းပြီးတော့မှာပြီးတော့အခုလက်ရှိရောပြန်မှာဒီအဖြစ်ဆုံးမှာဒီအပြစ်မဲ့ပြီးတော့အသက်ခံရတဲ့ဒီဘဝကတည်းကလည်းမ
ချွားရှန်ကုန်မျိုးကမြတ်တာပို့ဆူတောင်းပွဲမှာဦးဆောင်သူဟိနူဘာသာရေးအဖွဲ့ကဥရာဂူနေမြေပြောသွားတာပါနောက်ပိုင်းမှာအပြည့်ဆုံးနာဆင်ရပါမယ်နောက်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတော့ဒီလာမယ့်တနင်္လာနေ့မှာတော့သူတို့ကိုစီရင်ချက်ချတော့မယ်ဆိုတဲ့အကြောင်းနဲ့အတူအမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်မမြသခင်အောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့မြောက်ကိုရီးယားခီးစဉ်ကိုတောက်ကြနေကဖျက်သိမ်းလိုက်ပါတယ်ကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းစင်ရေးလုံလောက်တဲ့ဆိုင်ရွက်ချက်တွေမတည်ရတာကြောင့်နိုင်ငံခြားရေးဝန်ကြီးရဲ့မြောက်ကိုရီးယားခီးစဉ်ကိုဖျက်သိမ်းဖို့ပြောဆိုခဲ့ကြောင်းထရမ့်က Twitter မှာရေးသားခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်နဲ့စင်ကာပူမှာတွေ့ဆုံခဲ့ပြီးနျူကလ িয়ার ဖျက်သိမ်းရေးဆွေးနွေးကြိုးပမ်းမှုထင်သလောက်ခရီးမပေါက်ခဲ့တာနဲ့ပတ်သက်လို့ထရမ့်မှာပထမဆုံးအနေနဲ့လူသိရှင်ကြားအခုလိုအတိအမှတ်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားနဲ့ဒုတိယကြိမ်တွေ့ဆုံဆွေးနွေးဖို့တကားဖွင့်ထားဆဲပဲလို့ပြောပါရယ်။အခုလိုအစဉ်မပြေဖြစ်မှုနဲ့ပတ်သက်ပြီးထရမ့်မှာတရုတ်နိုင်ငံကိုအပြစ်တင်ခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဖွန်ပေယိုနဲ့မြောက်ကိုရီးယားဆွေးနွေးပွဲတွေကိုတရုတ်နဲ့ဖြစ်ပွားနေတဲ့ကုန်သွယ်ပြည်ပခါတွေဖြစ်ရှင်းပြီးတဲ့အချိန်ထိရွှေ့ဆိုင်းထားဖို့ပြောပါရယ်။ဇွန်လ2ရက်နေ့ကစင်ကာပူမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တွေ့ဆုံဆွေးနွေးပွဲဟာအောင်မြင်ခဲ့ပြီးနျူကလ িয়ার ချင်းချမှု NDA လည်းမရှိတော့ဘူးလို့ထရမ့်ကပြောကြားခဲ့ဘူးပါတယ်မြောက်ကိုရီးယားနဲ့အမေရိကန်တို့ရဲ့တွေ့ဆုံဆွေးနွေးပွဲတွေဟာထင်သလောက်ခရီးမပေါက်တာကြောင့်နိုင်ငံခြားရေးဝန်ကြီးဖွန်ပေယိုကလက်တွေ့ကြကြဆောင်ရွက်ဖို့မြောက်ကိုရီးယားအပေါ်ပြားပေးဆွေးနွေးနေချိန်မှာပဲအရင်ဆုံးအနေနဲ့ဝါရှင်တန်ဘက်ကလည်းလက်လျော့ပေးဖို့မြောက်ကိုရီးယားဘက်ကပြန်ပြီးတော့တောင်းဆိုထားပါတယ်
American နိုင်ငံခြားရေးဝန်ကြီး Mike Pompeo မြောက်ကိုရီးယားကိုသွားမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တဲ့အပေါ်ဝမ်းနည်းမိကြောင်းနဲ့မဟာမိတ်တွေအနေနဲ့ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးကိုဆက်လက်တိုက်တွန်းဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့တောင်ကိုရီးယားကပြောပါရယ်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးဆိုင်ရာတိုးတက်မှုတွေတိတ်ကိုနှေးကွေးလွန်းတဲ့အတွက်သမ္မတထရမ့်ကအခုလိုအစီအစဉ်ကိုပယ်ဖျက်လိုက်တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်ပိုင်ဆိုင်မှုကင်းရှင်းရေးကို American ကဦးဆောင်ပြီးဆောင်ရွက်ရမှာတရုတ်နိုင်ငံကအထောက်ခံအားပေးမှုမရတဲ့အပေါ်မှာလည်းသမ္မတထရမ့်ကပြစ်တင်ပြောဆိုပါတယ်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကန်ကွာဟွမ်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ဖုန်းဆက်သွဲပြောဆိုရမှာတော့တွေ့ဆုံဆွေးနွေးပွဲဖြစ်မြောက်ဖို့ပူးပေါင်းကူညီသွားမယ်လို့ပြောဆိုခဲ့ပါတယ
်ဗင်နီဇွဲလားနိုင်ငံကနေလူများများထွက်ပြေးနေတဲ့ဖြစ်ရပ်ဟာမြေထဲပင်လယ်ဒေသတွေကဒုက္ခသည်ပြဿနာမျိုးဖြစ်လာနိုင်ကြောင်းကုလသမဂ္ဂရွှေ့ပြောင်းချေချာနေထိုင်သူများဆိုင်ရာအေဂျင်စီ IOM ကတောက်ကြနေမှပြောလိုက်ပါတယ်ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးပြိုလဲနေပြီးနိုင်ငံရေးမတည်မငြိမ်ဖြစ်နေတာကြောင့်လူတွေဟာအစားအသောက်နဲ့နေစဉ်အသက်ရှင်နေထိုင်နိုင်ရေးအတွက်လိုအပ်ချက်တွေကြောင့်ဒီလူတွေတိတ်နေချီအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေကြတာပါ။လာမယ့်သတင်းပတ်အတွင်းမှာတော့ကိုလံဘီယာ၊အီကွေဒေါနဲ့ပီရူးနိုင်ငံတို့ဟာဘိုဂိုတာမှာတွေ့ဆုံပြီးဒီဒုက္ခသည်တွေအရေးဆွေးနွေးဖို့ရှိပါတယ်။ဘရာဇီးနိုင်ငံမှာတော့ဒီလအတွင်းဗင်နီဇွဲလားကထွက်ပြေးလာသူရာနှစ်ချီကိုနေဆက်ပြန်ပို့ခဲ့တယ်လို့ပီရူးနိုင်ငံကလည်းနေဆက်လုံခြုံရေးတင်းကျပ်ပြီးတော့နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့ဗင်နီဇွဲလားနိုင်ငံသားတွေကိုသာပေးဝင်မယ်လို့ပြောပါတယ်။အီကွေဒေါနိုင်ငံကလည်းအလားတူစီမင်းတွေတောက်ကြနေကချမှတ်ခဲ့ပါတယ်။ IOM နိုင်ငံကရွှေ့ပြောင်းနေတဲ့သူများဆိုင်ရာကုလလောက်ခံအဖွဲ့ပြောခွင့်ရဟိုဟဲမီလ်မန်ကလည်းဒီလိုအခြေအနေတွေဟာဒုက္ခသည်အရေးပြဿနာကြီးတစ်ရပ်ဖြစ်လာနိုင်တဲ့ရှေ့ပြေးလက္ခဏာတွေအဖြစ်သတိပေးပြောဆိုပြီးရန်ပုံငွေလိုအပ်လာနိုင်တဲ့အခြေအနေကိုထောက်ပြပါရယ်ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးမကျေတပ်မှုတွေဖြစ်နေပြီးတော့ဒီလာဇမ်းဘိုင်းကကျင်းပခဲ့တဲ့စီးရေးပြအခမ်းအနားတစ်ခုမှာသမ္မတနီကိုလတ်မာဒူရိုမင်ငွန်းပြောနေချိန်မှာပဲဒီဖောက်ခွဲရေးပစ္စည်းတွေပါတဲ့ drone ရဲ့နှစ်ဆင်းနဲ့တိုက်ခိုက်ခံခဲ့ရပါသေးတယ်
အာဖဂန်နစ္စတန်ရှေ့မြောက်ပိုင်းဂျလာလာဘတ်မြို့ရွေးကောက်ပွဲကော်မရှင်ရုံးနီအသေးခံဘုံးကွဲတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒီကနေ့စနေနေ့မှာအာဏာပိုင်တွေကပြောပါရယ်။လာမယ့်ရွေးကောက်ပွဲမှာပါဝင်သူတဦးဟာစစ်သွေးကြွတွေနဲ့ပတ်သက်ဆက်ဆံမှုရှိနေတယ်ဆိုပြီးဝင်ရောက်ရှင်ပြိုင်ခွင့်မပြုဖို့ဆုံးဖြတ်ချက်ပေါ်စန့်ကျင်ဆန္ဒပြသူတွေနားကိုအသေးခံဘုံးကွဲတိုက်ခိုက်သူကတ်လာခြင်းမှာပဲအခုလိုဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီဆန္ဒပြသူတွေကိုပြစ်မှတ်ထားတိုက်ခိုက်လာနိုင်တဲ့အတွက်လူစုခွဲဖို့အာဏာပိုင်တွေကပန်ကြားခဲ့ပေမဲ့သူတို့ကဒါကိုငင်းဆန်ခဲ့တယ်လို့နန်ဂါရာပြည်နယ်အုပ်ချုပ်ရေးမှူးရုံးပြောခွင့်ရကပြောပါရယ်။လာမယ့်အောက်တိုဘာမှာကျင်းပမယ့်လွှတ်တော်နဲ့ဒီတန်တရရွေးကောက်ပွဲတွေမှာအာဖဂန်နိုင်ငံသားတွေအနေနဲ့မဲမထဲကြဖို့တာလီဘန်တွေကသတိပေးထားတာပါ။ရွေးကောက်ပွဲမဲထဲဖို့အမှတ်ပုံတင်တဲ့ဌာနတွေမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့လူ10ဦးလောက်သေဆုံးခဲ့ရပြီလည်းဖြစ်ပါရယ်။ဒီကနေ့စနေနေ့အစောပိုင်းမှာဖြစ်ပွားခဲ့တဲ့ဒီအသေးခံဘုံးကွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်အဖွဲ့ကမှတာဝန်ယူပြောကြားတာမရှိသေးပါဘူး။ဒါပေမဲ့အာဖဂန်အရှေ့မြောက်ပိုင်းဒေသဟာ IS စစ်သွေးကြွအဖွဲ့တွေနဲ့ဆက်ဆက်နေတဲ့အဖွဲ့တွေအပြင်တာလီဘန်တွေလှုပ်ရှားမှုတွေရှိတဲ့ဒေသတွေဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ16 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ကနေထွက်ပြေးတင်းရှောင်လာတဲ့ဒီနှစ်ပတ်လည်နေ့ဆန္ဒထုတ်ပေါ်ရေးကိုထောင်နေချီရဲ့ရိုဟင်ဂျာတွေဒီကနေ့ကျင်းပကြပါရယ်။သူတို့ရဲ့နေရက်ကိုလုံခြုံပေးကင်းစွာပြန်နိုင်ရေးနဲ့တည်ဆုံသွားသူတွေအတွက်တာဝန်ရှိသူတွေကိုအရေးယူပေးဖို့လည်းသူတို့ကတောင်းဆိုကြပါရယ်။2019ခုနှစ်ဩဂုတ်လ25ရက်နေ့လောက်ကစပြီးစစ်တပ်ရဲ့နေမီရှင်းလင်းမှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှထွက်ပြေးခိုးလုံနေကြတာပါ။အာဆာရိုဟင်ဂျာအစွန်းရောက်အဖွဲ့ကဒေသရင်းလုံခြုံရေးကင်းစခန်းတွေကိုဝင်ရောက်စီးနင်းပြီးစစ်တပ်ကနေမီရှင်းလင်းခဲ့တာပါ။ကုဒူပလောင်ဒုက္ခသည်စခန်းမှာကျင်းပတဲ့ဒီနှစ်ပတ်လည်ဆန္ဒထုတ်ပေါ်ဆူတောင်းပွဲမှာတော့ဒုက္ခသည်တောင်းခွဲလောက်ပါဝင်ပါတယ်ရွှေနံထူထက်တဲ့စခန်းထဲမှာဒုက္ခသည်တွေဟာလူမျိုးရုံးတပ်ဖြတ်မှုအလိုမရှိတရားမျှတမှုရှိဖို့နဲ့သူတို့ဟာရိုဟင်ဂျာတွေဖြစ်တဲ့ဆိုပြီးတော့ကြွေးကြော်ကြပါတယ်ဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကသတင်းတောက်အသင်းရှိမှာလူပေါင်း100ကျော်ဟာလက်ချင်းချိတ်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တပ်ဖြတ်မှုအဓမ္မပြုကျင့်မှုညှဉ်းပန်းမှုကျူးလွန်သူတွေကိုမြန်မာအစိုးရအနေနဲ့အရေးယူပေးအောင်ဖိအားပေးဖို့တောင်းဆိုခဲ့တယ်လို့ Daily Star သတင်းစာမှာဖော်ပြပါရတယ်။ရခိုင်ပြည်နယ်ရေးကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအာနဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့ဒီအကြံပြုချက်ထုတ်ပြန်တဲ့နှစ်ပတ်လည်အထိမ်းအမှတ်အနေနဲ့လည်းဒီအာရှနဲ့ပစိဖိတ်ဆိုင်ရာဗြိတိန်ဝန်ကြီး Mark Fee ကကြေညာချက်ထုတ်ပြန်ပြီးတော့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်ရေးနဲ့ပတ်သက်ပြီးတန်တမာရေးအရာရောလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဦးဆောင်ပေးနေပြီးတော့ဒီလက်ရှိမှာလည်းပဲပေါင်129တန်းအကူအညီပေးထားပြီးဖြစ်ကြောင်းပြောပါရယ်။ဒါပြင်မြမဆူရနဲ့တိုက်ရိုက်ဆွေးနွေးပြီးတော့ရောကုလလုံခြုံရေးကောင်စီကနေတဆင့်ဖိအားပေးတောင်းဆိုနေကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုပါရယ်။
တရုတ်နိုင်ငံအရှေ့မြောက်ပိုင်းဟာဘင်းမြို့မှာရှိတဲ့အပန်းဖြေစခန်းကဟိုတယ်တစ်ခုမှာဒီကနေ့စနေနေ့မီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ19ယောက်သေဆုံးခဲ့တယ်လို့ပြည်ရင်းသတင်းဌာနကပြောပါရယ်။ဟာဘင်းမြို့ခီးသွားတွေလာရောက်လည်ပတ်လို့ရှိတဲ့ Sun Island ကအထက်၄တန်းရှိတဲ့ရေဘူးဆန်းအပန်းဖြေဟိုတယ်မှာမီးလောင်မှုဖြစ်ပွားခဲ့တယ်လို့စင်ဝါသတင်းဌာနကပြောပါရယ်။ကုညီကယ်ဆယ်ရေးတွေဆောင်ရွက်နေပြီးမီးလောင်ရတဲ့အကြောင်းရင်းကိုစုံစမ်းနေဆဲဖြစ်ပေမဲ့အသေးစိတ်ကိုတော့မသိရသေးပါဘူး
။ Hurricane မုန်တိုင်းလိန်ဟာဒီတောက်ကြနေနောက်မိုင်မှာအပူပိုင်းမုန်တိုင်းအဖြစ်အစင်းရောသွားပြီဖြစ်ပေမဲ့မိုးသက်လေပြင်းတက်ခတ်မှုတွေရှိနိုင်သေးတယ်လို့မိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။လိန်မုန်တိုင်းဟာရုတ်တရက်လမ်းကြောင်းပြောင်းပြီးတော့ဟာဝိုင်ကျွန်းအနောက်ပိုင်းကျွန်းစုတွေဘက်ကိုလေတိုက်နှုန်း130ကီလိုမီတာနဲ့စနေနေ့မှာဝင်ရောက်တက်ခတ်မယ်လို့မျှော်လင့်ရပေမဲ့ဒေသခံတွေကတော့မိုးသက်လေပြင်းအန္တရာယ်နဲ့ပတ်သက်ပြီးတော့သတိပေးထားစေဖြစ်ပါတယ်။တောက်ကြနေကဟာဝိုင်ကျွန်းမှာ48နာရီအတွင်းမိုးရေချိန်1မီတာအထိရွာသွန်းခဲ့ပြီးတော့ရေကြီးမြေပြွန်မှုတွေရှိခဲ့တယ်လို့အာနာဝိုင်တွေကပြောပါတယ်မုန်တိုင်းအပြော့သွားတဲ့အတွက်စိတ်သက်သာရာရပါမယ်ဒေသခံတွေကတော့နုံနုံကြကြရှိကြဖို့တိုက်တွန်းသတိပေးထားတယ်လို့ဟွန်နိုလီလီပြည်နယ်အုပ်ချုပ်ရေးမှူးခါခေါ်ဝဲကပြောပါတယ်အိုဟူကျွန်းမှာဒီလူ2000လောက်ကိုအရေးပေါ်ကယ်ဆယ်ရေးပေးထားရတယ်လို့လည်းအမေရိကန်ပြည်အောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနဖီမာတာဝန်ရှိသူတွေကပြောပါတယ်မုန်တိုင်းကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့အတိအကျမရရှိသေးပါဘူးမြေပြုံမှုတွေနဲ့ရေကြီးမှုတွေကြောင့်လမ်းတစ်ချို့ကိုပိတ်ထားသလိုဟာဝိုင်ရဲ့အဓိကလေဆိပ်တွေကိုတော့ဖွင့်ထားပါတယ်တောက်ကြနေမှာလေရင်ခီးစဉ်တစ်ချို့ကိုတော့ဖျက်သိမ်းခဲ့ရပါတယ်
မ နေ့ပြန်တင်းင်းခုနေနေဟာအမျိုးသမီးများတန်းတူညီမျှရေးနေ့ဖြစ်ပါတယ်။ American ပြည်အောင်စုမှာအမျိုးသမီးတွေမဲပေးခွင့်ကိုပြင်ဆင်ရေးဆွဲချက်19အနေနဲ့ဖွဲ့စည်းပုံဥပဒေမှာထည့်သွင်းပြဋ္ဌာန်းလိုက်တဲ့68နှစ်မြောက်နှစ်ပတ်လည်နေ့ပါ။အဲ့ဒီအချိန်ကစလို့များသောအားဖြင့်အမျိုးသမီးတွေဟာအမျိုးသားတွေထက်တက်တက်ကြွကြွမဲပေးခြင်းလေးရှိကြပါတယ်။2016ခုနှစ်အတွင်းအမျိုးသားဥယျာဉ် 63.8 တန်းကသာမဲပေးခဲ့ပေမဲ့မျိုးသမီးဥယျာဉ် 83.9 တန်းကမဲပေးခဲ့ကြတယ်လို့နိုင်ငံရေးအခမ်းအနားအတွင်းက American အမျိုးသမီးများစင်တာကပြောပါတယ်။ဒါပေမဲ့လည်းအမျိုးသမီးတွေဟာအခက်ခဲပေါင်းများစွာရင်ဆိုင်နေရသေးပါ။အမျိုးသမီးတွေအနေနဲ့နိုင်ငံရေးအခမ်းအနားမှာတက်တက်ကြွကြွပါဝင်မဲပေးလာခဲ့ကြတာဆယ်စုနှစ်တွေချီကြာပြီးဖြစ်ပေမဲ့လည်းအစိုးရဌာနတွေနည်းပညာဆိုင်ရာနယ်ပယ်တွေစီးပွားရေးနယ်ပယ်တွေပါဝင်နေရာတော်တော်များများမှာပါဝင်မှုနှုံထားကတော့နည်းနေသေးပဲလို့ဆိုပါတယ်။နိုင်ငံတကာလွှတ်တော်ပါလီမန်တွေကိုစောင့်ကြည့်နေတဲ့ IPU အဖွဲ့ရဲ့စီရင်ကိန်းကဏ္ဍတွေအရလွှတ်တော်အတွင်းအမျိုးသမီးပါဝင်မှုနှုံဟာအမျိုးသား၄ဦးမှအမျိုးသမီး၁ယောက်နှုံတာဖြစ်တယ်လို့ဖော်ပြထားပါတယ
်။စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့မမသည်စင်အောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးစနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးချင်ပါတယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဒီကနေ့ဆိုရင်တစ်နှစ်ပြည့်မြောက်သွားပြီဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့နောက်ဆက်တွဲနယ်မြေရှင်းလင်းမှုတွေအတွင်းသေဆုံးခဲ့ရသူတွေအတွက်အောက်မေ့ပွဲမြေတားပို့ဆူတောင်းခြင်းအခမ်းအနားတွေကိုဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံဘက်ခြမ်းတွေမှာကျင်းပခဲ့ကြပြီးတော့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုတွေရဖို့တောင်းဆိုလိုက်ကြပါတယ်။ရခိုင်မြောက်ပိုင်းဘက်မှာတော့တစ်နှစ်ပြည့်နှစ်ပတ်လည်လုံခြုံရေးကိုအရေးကြီးအဆင့်ကိုတိုးမြှင့်ထားပါတယ်။ဒီကနေ့ကြာရောက်တဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်နှစ်ပတ်လည်နေ့အကြောင်းစူးစီးတင်ပြထားတာနားဆင်ပါရှင်
။ပြီးခဲ့တဲ့နှစ်2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေစပြီးတော့ရခိုင်မြောက်ပိုင်းမောင်နှောဒေသတွေကနေဆက်ရဲစကင်စခန်းတွေနဲ့လုံခြုံရေးခြေဆိုင်စခန်း30ကို ARSA ကြမ်းဖက်ဖွဲ့ကလူဝင်ရသုံးပြီးတော့တပြိုင်တည်းအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေကြားဆောင်တပ်တွေဘက်ကလုံခြုံရေးအထူးစီမံနေနဲ့တိုက်ရရတွေတိုးချဲ့ပြီးတော့နေမြေရှင်းလင်းရေးတွေဆောင်ရွက်ခဲ့ကြပါတယ်။ဒီလိုမောင်နှောဒေသတွေလုံခြုံရေးအခြေအနေဟာစိုးရိမ်စရာဖြစ်လာပြီးဒေသတွင်းတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်ရိုဟင်ဂျာမွတ်စလင်တွေဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတင်းချီထွက်ပြေးသွားကြသလိုဒေသခံဌာနတိုင်းရင်းသားတွေဟာလည်းဘေးလွတ်ရာကိုထွက်ပြေးတင်းချောင်ခဲ့ကြရပါတယ်။ဒီကနေ့ကြာရောက်တဲ့တနှစ်ပြည့်နှစ်ပတ်လည်နေ့အောက်မေ့ပွဲအခမ်းအနားကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားကြတဲ့တင်းချီတဲ့ရိုဟင်ဂျာတွေခိုးလုံနေထိုင်ကြရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကျင်းပခဲ့ကြပြီးတော့သေဆုံးသူတွေအတွက်ဝတ်ပြုဆုတောင်းခဲ့ကြသလိုလူခွင့်ချိုးဖောက်ခံရသူဆုံးရှုံးနေနာခဲ့ရသူတွေအတွက်တရားမျှတမှုရစေရေးကုလသမဂ္ဂနဲ့မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခသည်တွေကစုဝေးတောင်းဆိုဆန္ဒပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာစခန်းတိုင်းမှာအောက်မေ့ပွဲအခမ်းအနားတွေနဲ့တောင်းဆိုဆန္ဒပြပွဲတွေကျင်းပခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုအီစလန်ကဒီကနေ့အခြေအနေအခုလိုပြောပြပါတယ်
။စခန်းတိုင်းမှာလောက်တာပါဒီကနေ့အနည်းရဲ့ကျွန်တော်ဝိုင်းကလူမျိုးတွေကလူမျိုးတွေကဂျင်နိုဆိုက်ဆိုပြီးတော့လူမျိုးတွေတစ်ချက်မှခံရပြီးဝမ်းနေပွဲအခမ်းအနားကိုရိုဟင်ဂျာဒုက္ခသည်စခန်းနေဆက်လက်ကိုမှတချင်းနဲ့တချင်းတဲ့တဲဆုံးသွားဝိုင်းကြီးကိုမောင်နှမကလေးသူငယ်များကြီးအတဲသူပေါင်းမတာပူတာခေကြပါတယ
်ဒါအပြင်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နယ်မြေလုံခြုံရေးတာဝန်ရှိသူတွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူခွေချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရစေဖို့ကုလသမဂ္ဂနဲ့မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခသည်တွေဘက်ကစုဝေးတောင်းဆိုခဲ့ကြတယ်လို့ရိုဟင်ဂျာဒုက္ခသည်ကိုအီစလန်ကပြောပြပါတယ
်သူတောင်းပွဲလုပ်ပြီးနောက်လူပေါင်း3000နီးပါးလောက်ဆန္ဒထောက်ဖို့ခေကြပါတယ်ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကအများဆုံးလေယာဉ်ကြီးနဲ့ရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကစီရသောကွန်ပျူတာစာမေးနိုင်ရတဲ့ကျွန်တော်တို့နဲ့အကာအကွယ်ရရှိဖို့အတွက်ကုလသမဂ္ဂအဆောင်သားကျွန်တော်တို့နဲ့အတူဝင်ခွင့်ရရှိကျွန်တော်တို့နိုင်ငံသားအခွင့်အရေးကိုပြန်လည်ရရှိရေးဆက်စပ်ရေးဆောင်ဆုပ်ခဲ့ကြပါလိမ့်
မယ်။မြန်မာနိုင်ငံဘက်ခြမ်းရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာတော့ရခိုင်ကြမ်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်ချင်းလုံခြုံရေးကိုအထူးအရေးကြီးအဆင့်တိုးမြင့်ထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့ဒေသခံပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုရှိအောင်ကုစားပေးဖို့ကအထူးအရေးကြီးလိုအပ်နေတယ်လို့ရခိုင်မျိုးသားကွန်ရက်အဖွဲ့ရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ်
။ကျွန်တော်တို့အမြင်ကတော့ပေါ့နော်ဒီနေ့အထိကျွန်တော်တို့တိုင်းရင်းသားတွေလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ့နော်လက်ရှိဆိုကြတာ လုပ်ပိုင်ဆိုင်ရာစိတ်ကြောက်မှုစိတ်ပိုင်ဆိုင်ရာကျိုးကျိုးကြောက်မှုဒီရှင်တွေကိုကျွန်တော်တို့ပြန်လဲကူစားဖို့လိုရပါတော့။ကိုကြီးရဲ့ဖြစ်ပြောင်းလုပ်နိုင်ခြင်းဒီလေစီပေါ်ရေးလူမှုလေပေါ့နော်။ဒါတွေကိုပြုဖို့လေကျွန်တော်တို့ပြောနေတယ်။ဒါပေမဲ့အခုချိန်ကြည့်တော့ကျွန်တော်တို့အကြံပေးကော်မရှင်တွေမျိုးမျိုးဖွဲ့ရပါတော့။နောက်ပြီးတော့အကြံပေးကော်မတီတွေမျိုးမျိုးရှိတယ်။ဒါပေမဲ့ထိရောက်တဲ့ကိစ္စကိုထောက်ပံ့မှုနဲ့ကိုကြီးရဲ့ပေါ့နော်။ထိရောက်တဲ့လောက်ဆောင်ချက်တွေဖြစ်ပြီလားဆိုရင်တော့ကျွန်တော်တို့မဖြစ်သေးဘူးလို့ကျွန်တော်ပြောရမှာပေါ့
ဒီကနေ့စနေနေ့ညနေပိုင်းမှာတော့အကြက်ဖက်တိုက်ခိုက်မှုတွေအတွင်းသေဆုံးခဲ့ရသူတွေအတွက်ရည်စူးပြီးတော့ရန်ကုန်မြို့ကဟိန်းနုဖျားရှိခိုးကျောင်းနေမှာတနှစ်ပြည့်နှစ်ပတ်လည်ဆုတောင်းမြတ်တာပို့ကြမယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဟိန်းနုဘာသာရေးအဖွဲ့ချုပ်ဓမ္မပါလာဟိန်းနုဖွဲ့ချုပ်တွေမှာတာဝန်ရှိသူလည်းဖြစ်ဘာသာပေါင်းစုံချစ်ကြည်ရည်ညွှန်းရေးအဖွဲ့မြန်မာနိုင်ငံရဲ့အလုံးမှုဆောင်ဖွဲ့ဝင်ဖြစ်တဲ့ဥရာကူနေမြင့်ကပြောပြပါတယ
်ဒီနေ့ကျတော့ကျွန်တော်တို့ဒီဘာသာရေးခုံကြီးတွေပေါ့နော်မျိုးလွယ်လိုက်ဘာသာရေးခုံကြီးတွေကဟိုတူကြီးတွေစုပေါင်းပြီးတာလို့ဆိုတော့ဒီ public အကုန်လုံးစုပြီးတော့စုပေါင်းရတယ်ပေါ့မှာလေပြန်လာအဓိကပြောမျိုးကျွန်တော်တို့ဟိုဒီတုံးလဲစကားဆုံးသွားတဲ့ညီငယ်တွေကလုံးငင်းချမ်းတာရအောင်ပေါ့နော်အဲ atmosphere ဖြစ်တယ်လို့ပြောတာပေါ့အဲ့လိုထည့်အောင်လို့ကစုပေါင်းပြီးလို့ဒီမှာပေါ့နော်မနစ်ကဒီလိုချိန်ချိန်တိုင်းလေးမှာဒီအစားကြမ်းဖတ်မှုကြောင့်ဟိုနောက်ဘဝကတည်းကလည်းမချွားစေခြင်းပြီးတော့မှာပြီးတော့အခုလက်ရှိရောကင်မှာဒီအဖြစ်ဆုံးမှာဒီအပြစ်မဲ့ပြီးတော့အသက်ခံရတဲ့ဒီဒီဘဝကတည်းကလည်းမချွားလေအောင်ဆိုတော့စီကြောင်းကြီးတယ်ပေါ့နော
်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာတနှစ်တာကြာမြင့်လာတဲ့အချိန်တွေမှာတော့နိုင်ငံတကာကရိုဟင်ဂျာလို့သုံးလုံးပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီနေရရင်ပြန်လာရေးကိစ္စကိုတော့ကုလသမဂ္ဂဘင်္ဂလားဒေ့အစိုးရနဲ့မြန်မာအစိုးရတို့ဘက်ကပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ဒါပေမဲ့ကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုံခြုံစိတ်ချရတဲ့အနေအထားမဟုတ်သေးဘူးဆိုတာကိုစိုးရင်မကင်းဝေဖန်ပြောဆိုနေကြဆဲဖြစ်ပါတယ်ရှင်
ကြရရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနေ့ပြပါပြီရခိုင်ပြည်နယ်လုံခြုံရေးနဲ့ပြည်ညရေးမြမအစိုးရရဲ့ကြိုးပမ်းမှုတွေဟာတနေ့အတွင်းဘလောက်ထိခီးပေါက်ခဲ့ပါပြီလဲစိန်ခေါ်အကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်တွင်းပြည်ပဖီးယားရီချာကရခိုင်ပြည်နယ်အရေးမြမအစိုးရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။လာမယ့်တနင်္လာနေ့မှာစီရင်ချက်ချမဲ့ writer သတင်းတောက်တွေရဲ့အမှုအကြောင်းကိုလည်းတင်ပြပေးကြပါရစေ။နိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေနဲ့ဆွဲချက်တင်ခံထားရတဲ့ writer သတင်းတောက်တွေရဲ့အမှုမှာအပြစ်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ28ရက်နေ့မှာအပြစ်သက်စီရင်ချက်ချတော့မှာပါ။ဒီလိုစီရင်ချက်ချခံပြီးမှာတော့ဒီအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာအပါအဝင်နိုင်ငံတကာကပါဒီအမှုကိုဘယ်လိုများစီရင်ချက်ချမလဲဆိုတာအထူးစိတ်ဝင်စားနေကြပါတယ်။ဒီအမှုရဲ့တရားစီရင်ချက်ကမြန်မာဒီမိုကရေစီရဲ့တည်င်းလွတ်လပ်ခွင့်ကိုမီးမောင်းထိုးပြနိုင်မယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်။မတ်မေခသတင်းပေးပို့ထားပါတယ်
။လာမယ့်28ရက်နေ့မှာရိုက်တာသတင်းတောက်တွေကိုအပြစ်ရှိမရှိစီရင်ချက်ချတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိတယ်ဆိုပြီးရိုက်တာသတင်းဌာနကသတင်းတောက်နှစ်ယောက်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီလမှာတော့ဒီသတင်းတောက်တွေကိုနိုင်ငံတော်လှုပ်ရက်အဥပဒေနဲ့တရားစွဲကတရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးအမှုစစ်ဆေးတာ6လနီးပါးအကြာမှာတော့စီရင်ချက်ချတော့မှာဖြစ်ပါတယ်။ဖန်စီကန်ရိုက်တာသတင်းတောက်နှစ်ဦးစလုံးကတော့စွပ်စွဲထားတဲ့စွပ်စွဲချက်တွေအတွက်တရားလိုဘက်ကတတ်သိခိုင်ခိုင်လုံလုံမပြနိုင်ခဲ့သလိုသူတို့ဟာဘယ်တော့မှနိုင်ငံကိုထိခိုက်နစ်နာအောင်မလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒီပြင်နိုင်ငံကိုတစ္ဆာဖောက်ခဲ့တာလည်းမရှိခဲ့တာမို့တရားဥပဒေဘက်ကမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ပြီးသူတို့လွတ်မြောက်မယ်လို့မျှော်လင့်နေကြပါတယ်။ရိုက်တာရှင်းတွေဘက်ကတော့သတင်းတောက်တွေဟာလှုပ်ဝက်အဥပဒေနဲ့ညီဆွန်းခဲ့တာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိဘဲထောင်ချောက်ဆင်ဖမ်းခံရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ထောင်ချောက်ဆင်ဖမ်းခံရတဲ့ဆိုတာကိုလည်းအမှုစစ်ဆေးတာမှာပေါ်ပေါက်ခဲ့တယ်လို့ဆိုပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှေ့နေတဲ့ဦးဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီမှုဟာ မြန်မာဒီမိုကရေစီရေးနဲ့တည်င်းလွတ်လပ်ခွင့်ကိုမီးမောင်းထုတ်ပြမယ်အကောင်းဆုံးတာဒကာတစ်ခုဖြစ်တယ်လို့ဆိုလိုက်ပါတယ်
။ဥပဒေပိုင်းကပြောလို့ရှိရင်ဒီဟာဒီလုံးဝအပြစ်မပေးရမယ့်ကိစ္စပဲ။အဲ့ဒါအောင်းချင်းရမှာကတခြားလိုအပ်တဲ့ဟိုအခုလက်ရှိဖြစ်နေတဲ့နိုင်ငံရေးခြေအနေပေါ်အများကြီးမူတည်တဲ့နိုင်ငံအတွက်ဟိုတိခိုက်တဲ့လူယူဆတဲ့လူတွေကလည်းရှိကြလို့ဟလာဒီဟာဒီတရားဥပဒေစိုးမိုးရေးအတွက်ရေးကြည့်တယ်လို့ယူဆတဲ့လူတွေလည်းရှိတယ်။အဲ့တော့ဒီလိုအောင်းချင်းရနဲ့တွေ့မယ်ဆိုရင်တော့ဒါကအခြေအနေမကောင်းနိုင်ဘူးဥပဒေပိုင်းရဆိုလို့ရှိရင်တော့ညာဒီလုံးဝအပြစ်မပေးတဲ့အမှုတစ်ခုပါဒီအမှုဆုံးဖြတ်ချက်ကမြန်မာဒီမိုကရေစီရေးကတရားဥပဒေစိုးမိုးရေးတရားစီရင်ရေးပိုင်းတွေအားလုံးကိုဆုံးဖြတ်ပေးလိမ့်မယ
်ပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်တည်ဆဲဥပဒေအရအမြင့်ဆုံးထောင်ဒဏ်14နှစ်ထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်နိုင်ငံတကာလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကလည်းရိုက်တာသတင်းသမားတွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။မော်ဂွန်မဂဇင်းအယ်ဒီတာသတင်းစာဆရာကိုဇေယျလိုင်ကတော့သတင်းသမားပီပီအမှန်တရားကိုချပြဖို့လှုပ်ဆောင်ခဲ့တဲ့သူတို့အရေအတွက်တရားမျှတစွာလွှတ်ပေးလိမ့်မယ်လို့ယုံကြည်ကြောင်းပြောပါတယ်
။အဲ့ဒီနေ့ရဲ့အဆုံးသတ်ချက်ကလက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးနဲ့မြန်မာနိုင်ငံအစိုးရရဲ့မီဒီယာပေါ်ထားတဲ့သဘောထားကိုကဘာပါမြင်ရမယ်ကိစ္စပေါ့နော်။ဘာလို့လဲဆိုတော့ဒီဆရာနှစ်ယောက်ရေးသားဖော်ထုတ်လိုက်တဲ့သတင်းကြောင့်အဲ့မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေမှာအပြစ်ရှိတယ်ဆိုပြီးတော့အပြစ်ပေးတာတွေလုပ်ပြီးသွားပြီးရရှိတယ်။ဆိုတော့သူတို့ဖော်ထုတ်တာကအမှန်တရားကိုဖော်ထုတ်တယ်ဆိုတာဒါတတ်တယ်ပဲလေ။ဆိုတော့အမှန်တရားကိုဖော်ထုတ်လို့အပြစ်ပေးရေးတယ်ဆိုတာကကြောမကောင်းကြောမကောင်းတဲ့ကိစ္စလို့ပဲကျွန်တော်မြင်ပါတယ်။ဆိုတော့ကျွန်တော်တို့တော့လွတ်မြောက်ပါစေလို့ဆုတောင်းလွတ်မြောက်မယ်လို့လည်းကျွန်တော်ကမျှော်လင့်ပါတယ်။တရားရေးစနစ်ကလည်းအရင်စနစ်နဲ့မတူဘဲနဲ့ကောင်းမွန်တဲ့ဘက်ကိုချင့်ကပ်ပါစေလို့ပဲကျွန်တော်ဆုတောင်းပါတယ
်။မြန်မာနိုင်ငံအနေနဲ့ဂရီကဝတ်ပြုထားတဲ့တရားဥပဒေစိုးမိုးမှုသတင်းမီဒီယာလွတ်လပ်ခွင့်နဲ့ဒီမိုကရေစီအတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်လာနိုင်တဲ့တရားရုံးကနေသူတို့ကိုလွှတ်ပေးတာကိုကျွန်တော်တို့မျှော်လင့်နေပါတယ်လို့ရိုက်တာသတင်းဌာနဘက်ကလည်းထုတ်ပြန်ချက်တစ်ခုမှပြောဆိုထားပါတယ်။ရှေ့နေဦးသိန်းတန်းဦးကတော့ဒီအမှုနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့အရေးယူမှုအပေါ်အခုလိုတုံ့တက်လိုက်ပါတယ်
။ဂရီအခြေအနေနဲ့ဆိုတာအနေနဲ့ထောင်ချမှာပါပဲ။ဒါသူတို့ကမလွယ်မဲ့သူကိုချရမှာဒီမှာဖြစ်စဉ်ကြီးကတကယ်တော့အင်းတင်ကိုအခြေခံတာပေါ့။ဒီကံတော့အဲ့ဒီဇာလန်းကြီးကိုသူကငင်းကွယ်နေရတာပေါ့နော်။ဒါတွေကပြန်နေဂရင်းအဖွဲ့ကြီးတွေကလေယောမကန်ဝါရပန်ကြီးပဲနိုင်ငံတကာတွေကမတော်မတရားလုပ်တာပါလို့ပြောရမှာဖြစ်တဲ့အတွက်မလွဲမသွေချမှာနော်။ဥရီသဘောရဆိုရင်တော့ဒါဟာဥရီနဲ့မညီပါဘူး။ဒါကနောက်တကာ free of information တားမြစ်တဲ့အချက်ကဒီလိုလက်စွာသတင်းရယူခွင့်ရှိတယ်။ဒီလိုအာဏာပိုင်ကဆွဲရင်ကြည်ရည်ရဆွဲလို့ရှိရင်ဘယ်တော့မှအမှန်တရားမရနိုင်ဘူးနော
်တစ်ချိန်တည်းမှာပဲရိုက်တာသတင်းတော်နှစ်ယောက်အဖမ်းခံရတဲ့ကိစ္စဟာမြန်မာနိုင်ငံအရသာဆိုးရလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေကိုတိုင်တာတဲ့ပေဒံတစ်ခုအဖြစ်လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသတင်းသမားကာကွယ်ရေးအဖွဲ့တွေကထောက်ပြပြောဆိုလျက်ရှိပါတယ်ရှင
်မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်အမေရိကန်မဲဆန္ဒရှင်ပြည်သူတွေအနေနဲ့နောက်3လတောင်မလိုတော့တဲ့အချိန်မှာတော့သမရသက်တမ်းဝက်ကာလလွှတ်တော်ရွေးကောက်ပွဲတွေအတွက်မဲပေးကြတော့မှာဖြစ်ပါတယ်ဒီလွှတ်တော်ရွေးကောက်ပွဲတွေဟာသမရဒေါ်နယ်ထရမ့်တက်လဲအပြောင်းလဲတွေဖြစ်ကောင်းဖြစ်လာနိုင်ပါတယ်မကြခင်တုန်းကပြီးသွားခဲ့တဲ့ပမာဏရွေးကောက်ပွဲတွေနဲ့အထူးရွေးကောက်ပွဲရလဒ်တွေကိုကြည့်မယ်ဆိုရင်အင်အားပြည့်နဲ့လှုပ်ရှားလာတဲ့ဒီမိုကရက်တွေနဲ့သမရထရမ့်ကိုအစဉ်တစိုက်ထောက်ခံအားပေးလာသူတွေကြားနှစ်ဖက်ကွဲပြားတဲ့ဒီတိုင်းပြည်မှာတော့လာမယ့်လွှတ်တော်ရွေးကောက်ပွဲတွေကနိုင်ငံရေးအရာအကျိတ်အနေရှင်ပြိုင်ရမယ့်ပွဲဖြစ်လာနေတာပါ VOA သတင်းတောက်ဂျင်မလုံးသတင်းပေးပို့ထားတာမက်ခင်ဖြူထွေးပြောပြပေးပါရှင
်သမရအင်ပြူတော်အပြင်ဘက်မှာဟာတာတယုတ်ဆောင်ရိုစီအိုဒိုနယ်အပါအဝင်သမရထရမ့်ကိုစန့်ကျင်သူတွေစုဝေးပြီးတော့တယုတ်ပြအနုပညာတွေနဲ့ဆန္ဒပြကြတာပ
ါ Let the president know in no uncertain terms that we are alive
Tomorrow is ရှင်းတန်းနေတယ်노ကြားနေတယ်ဆိုတာကိုသမရထရမ့်ရှင်းရှင်းလင်းလင်းသိစေရပါမယ်ကျမတို့အမြဲရှိနေမှာပါ
မကြခင်ကကျင်းပခဲ့တဲ့ပနားမရွေးကောက်ပွဲတွေနဲ့အထူးရွေးကောက်ပွဲရလဒ်တွေကိုကြည့်ရင်ဒီမိုကရက်တီဟာထရမ့်ဆန့်ကျင်ရေးပြတ်သားတဲ့သတင်းစကားတွေသုံးပြီးနိုဝင်ဘာလွတ်တော်ရွေးကောက်ပွဲတွေအတွက်လှုပ်ရှားနေတာကိုတွေ့ရမှာပ
ါ People are standing up they are fighting
ပြည်သူတွေကစက်ပြီးလက်မခံကြတော့ပါဘူးဒီတိုင်းပြည်ကြီးကိုနိုင်ငံရေးနဲ့စီးပွားရေးအရာပြုပြင်ပြောင်းလဲဖို့အလုံးအတူလက်တွဲပြီးဆောင်ရွက်သွားကြမှာပါ
ဒီမိုကရက်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ပြောသွားတာပါသမ္မတဒေါ်နယ်ထရမ့်ကလည်းရီပပ်ဘလီကန်တွေရဲ့ကိုယ်စားအပြင်းအထန်မဲဆွယ်လှုပ်ရှားနေပြီးတော့လာမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာဒီမိုကရက်တွေအသာစီးရနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေအတိုင်းဖြစ်မလာအောင်ကြိုးပမ်းနေပါတယ
် America is respected again and America is winning again
American ပြည်ထောင်စုသားပထမဦးစားပေးဖြစ်ရမယ်ဆိုပြီးဆောင်ရွက်ခဲ့တာကြောင့်အခုဆိုရင်အများယုံကြည်ကိုးစားမှုနဲ့အောင်မြင်မှုတွေပြန်ရလာခဲ့ပါပြီ
အခုလိုသမ္မတပြောတဲ့အတိုင်းတန်ရောင်လိုက်ပြောသူတွေမှာတော့ Ohio ပြည်နယ် Republican Outlaw အမဲ Jim Jordan လည်းပါပါတယ
် and the hostages have been returned from
American တန်ယုံကို Jerusalem ကိုရွှေ့ပြောင်းနိုင်ခဲ့တယ်လို့မြောက်ကိုရီးယားကပြန်ပေးဆွဲထားသူတွေလည်းပြန်လွတ်လာခဲ့ပါပြီဒါရီဟာသမရကြီးရဲ့ခေါင်းဆောင်မှုအောက်မှာဖြစ်လာတာတွေရာ
ဒါပေမဲ့လည်းသမရသက်တမ်းဘက်မှာကျင်းပတဲ့လာမယ့်လွတ်တော်ရွေးကောက်ပွဲတွေဟာသမရ Trump နဲ့ Republican တွေအတွက်စိန်ခေါ်မှုများတဲ့ရွေးကောက်ပွဲဖြစ်တယ်လို့ Bipartisan Policy Center ကလေ့လာသုံးသပ်သူ John Fortier ကပြောပါတယ
် So I think they'll get some of their voters out but I think it'd be hard to overcome
သူတို့ပေါ်ထောက်ခံသူတချို့ရော့ကျသွားနိုင်တယ်လို့ကျွန်တော်ထင်တယ်သူတို့ကိုထောက်ခံသူတွေဒီမိုကရက်တွေဘက်ပါမသွားအောင်လုပ်ဖို့ကလည်းခက်နိုင်ပါတယ်။ဆိုတော့ဒီမိုကရက်တွေအောက်လွှတ်တော်ကိုလွှမ်းမိုးလာနိုင်မဲ့တကယ့်အခွင့်အလားမှာအပြည့်အဝမလွှမ်းမိုးနိုင်တော့မှအောက်လွှတ်တော်အမတ်နေရာအတော်များများသူတို့ရနိုင်ပါတယ်
။နိုဝင်ဘာလွှတ်တော်ရွေးကောက်ပွဲမှာ Republican Coalition အနိုင်ရအောင်သမ္မတ Trump အနေနဲ့အထောက်အကူပေးနိုင်တာမျိုးဖြစ်ကောင်းဖြစ်နိုင်တဲ့အချိန်ထဲမှာပဲသူ့ရောက်မဲ့ဒီမိုကရက်တွေအသာစီးရသွားတာမျိုးလည်းဖြစ်နိုင်တယ်လို့Brookings သုတေသနဌာနက John Hudak ကသုံးသပ်ပါတယ
် In many races throughout the country the president's input is likely to be more harmful than good
နိုင်ငံတော်ရှင်ပြိုင်ပွဲတော်တော်များများမှာသမ္မတရဲ့အပြောဆိုတွေကြောင့် Republican ကိုယ်စားလှယ်တွေအကောင့်ထက်အဆိုးပိုကြုံနေရပုံရှိပါတယ်သမ္မတအနေနဲ့ဘဲပြီးနဲ့ဘဲဒေတာလောက်ကိုပဲသွားပြီးမဲဆွယ်လှုပ်ရှားမယ်ဆိုတာမျိုးတတိထားလှုပ်ဆောင်ရင်ပိုကောင်းပါလိမ့်မယ်
လူလူစစ်တမ်းတွေအရာထရမ့်ကိုထောက်ခံတဲ့အလို့သမားလူဒန်းစာအများပြားဆက်ရှိနေသေးတယ်ဆိုပေမဲ့လည်းအမျိုးသမီးတွေနဲ့စင်ကြေပုံးတွေပြည်သူတွေအတော်များများကတော့ Republican တွေကိုဆက်ပြီးတော့ထောက်ခံမဲ့အခြေအနေမထွေရဘူးလို့လေးလာသုံးသက်သူ Michael Baron ကပြောပါတယ
် It's clear that a lot of what shall we say high education upscale voters have
got ပြည်နယ်တလူကုန်တန်းမဲဆန္ဒရှင်တွေကြားမှာ Donald Trump နဲ့ Republican Party ပေါ်မှာပြင်းပြင်းထန်ထန်ဆန့်ကျင်မှုတွေအများကြီးရှိနေတာရှင်းပါတယ်လာမယ့်ယူကော့ပွဲမှာမဲပေးဖို့သူတို့တွေဆေးအားထက်သန်နေကြတာပ
ါပိုပြီးတည်ကြလာတာတခုကတော့လာမယ့်လွတ်တော်ယူကော့ပွဲတွေဟာသမ္မတထရမ့်ကိုကြိုက်မကြိုက်လူလူဆန္ဒခံယူတဲ့ပွဲတခုအဖြစ်ပါတီကြီးနည်းရဲ့စလုံးကတက်ကြွလှုပ်ရှားသူတွေကရှုမြင်ထားကြတာပဲဖြစ်ပါရဲ့ရှင
်မက်ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်
အမေရိကန်နိုင်ငံသားဝင်ကြီးမိုက်ဖွန်ပေကိုမြောက်ကိုရီးယားသွားမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တဲ့ပေါ်ဝမ်းနေမိကြောင်းနဲ့မဟာမိတ်တွေအနေနဲ့ကိုရီးယားကျွန်းစင်မှာနျူကလ িয়ার ကင်းရှင်းရေးကိုဆက်လက်တိုက်တွန်းဆောင်ရွက်သွားကြဖို့ရည်ကြည်တယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်တောင်ကိုရီးယားကျွန်းစင်မှာနျူကလ িয়ার ကင်းရှင်းရေးဆိုင်ရာတိုးတက်မှုတွေတိတ်ကိုနှေးကွေးလွန်းတဲ့အတွက်သမ္မတထရမ့်ကအခုလိုအစီအစဉ်ကိုပယ်ဖျက်လိုက်တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်ပိုင်ဆိုင်မှုကင်းရှင်းရေးအမေရိကန်ကဥဆောင်ပြီးဆောင်ရွက်ရမှာတရုတ်နိုင်ငံအနေနဲ့ထောက်ခံအားပေးမှုများတဲ့ပေါ်လဲထရမ့်ကအပြစ်တင်ပါတယ်တရုတ်နိုင်ငံရှေ့မြောက်ပိုင်းဟာဘင်မြို့မှာရှိတဲ့အပန်းဖြေစခန်းကဟိုတယ်တစ်ခုမှာဒီကနေ့စနေနေ့မိလောင်မှုဖြစ်ပွားတာကြောင့်အနည်းဆုံးလူ19ယောက်ထဲမှနေသေဆုံးခဲ့တယ်လို့ပြည်တွင်းသတင်းဌာနတွေကပြောပါတယ်ဟာဘင်မြို့ခီးသွားတွေလာရောက်လည်ပတ်လေရှိတဲ့ Sun Island ကရေပူစမ်းအပန်းဖြေဟိုတယ်မှာမိလောင်ခဲ့တာပါခင်ဗျာမနက်ကတနင်္ဂနွေနေ့ဟာအမျိုးသမီးများဒန်းတူညီမကြီးနေ့ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးကွင်းကိုပြင်ဆင်ရေးဆွဲချက်19အနေနဲ့ဖွဲ့စည်းပုံဥပဒေမှာထည့်သွင်းပြဋ္ဌာန်းလိုက်တဲ့68နှစ်မြောက်နှစ်ပတ်လည်နေ့ပါအဲ့လိုအချိန်ကစလို့များသောအားဖြင့်အမျိုးသမီးတွေဟာအမျိုးသားတွေထက်တက်တက်ကြွကြွမဲပေးကြလိမ့်ရှိပါတယ်2016ခုနှစ်အတွင်းအမျိုးသားဦးရေ 63.8% တန်းကသာမဲပေးခဲ့ပေမဲ့အမျိုးသမီးဦးရေ 83.8% တန်းကတော့မဲပေးခဲ့ကြတယ်လို့နိုင်ငံရေးခန့်ကဏ္ဍအတွင်းကအမျိုးသမီးများဒီဆိုင်ရာဒီစင်တာကပြောရတယ်ဒါပေမဲ့လည်းအမျိုးသမီးတွေဟာအခက်အခဲပေါင်းများစွာရင်ဆိုင်နေရဆဲဖြစ်တယ်လို့ဒီကြေညာချက်မှာဖော်ပြထားပါတယ်
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.